ဟောင်ကောင်မှာသတင်းပတ်17ပတ်မြောက်ဖြစ်နေတဲ့ဒီအစိုးရစနပြပွဲတွေမှာပါဝင်တဲ့သူတွေကိုထောက်ခံတဲ့အနေနဲ့အကြောင်းဆရာဆရာမတွေဟာဒီကနေ့မှာတော့လမ်းပေါ်ထွက်ကြီးတဲ့စနပြခဲ့ကြပါတယ်။စနပြတဲ့သူတွေရဲ့ရဲစံတက်တီရှိမှုနဲ့ဟောင်ကောင်ပေါ်အလေးနက်ထားတာကိုအတိမတ်ပြုကျေးဇူးတင်ကြောင်းသူတို့ဟာအစိုးရထက်ပိုပြီးတော့တက်တီရှိရဲဆိုပြီးဒီကနေ့စနပြပွဲမှာပါဝင်တဲ့အကြောင်းဆရာမတူကရိုက်တာသတင်းကိုပြောပါတယ်။အကြောင်းဆရာဆရာမတွေဟာဟောင်ကောင်ရဲ့စီးပွားရေးအချက်အခြာကြတဲ့ဇုံမှာစုဝေးခဲ့ကြပြီးတဲ့နောက်ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်နေနေတဲ့အစိုးရအိမ်တော်ကိုခြိတက်ဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်တော်မှာတော့ဒီကနေ့စနေနေ့နဲ့မနက်ဖြန်တနင်္ဂနွေနေ့တွေမှာနောက်ထပ်ဆန္ဒပြတာတွေလုပ်ဖို့စီစဉ်ထားပါတယ်။ပုံမှန်အားဖြင့်တော့ဆန္ဒပြပွဲတွေကိုစနေနေ့တနင်္ဂနွေနေ့တွေမှာလုပ်လို့ရှိပေမဲ့ပြီးခဲ့တဲ့တစ်ပတ်ကတော့ဟောင်ကောင်လေစိတ်မှာလုပ်ခဲ့တဲ့ဆန္ဒပြပွဲတွေဟာအလုတ်ဖွင့်ရက်တွေအထိပါဆက်ပြီးတော့ဖြစ်ခဲ့တာပါ။ဒါကြောင့်ငောင်းမလေးတက်စင်အများဆုံးလေစိတ်တွေကတစ်ခုဖြစ်တဲ့ဒီဟောင်ကောင်လေစိတ်မှာရက်တော်ကြာလေစိတ်လုပ်ငန်းတွေနောက်နေကုန်ပြီးတော့စနားပြတဲ့သူတွေနဲ့ရဲတွေလည်းထိတ်တိုက်တွေ့ခဲ့ကြပါတယ်။တရုတ်နိုင်ငံပြည်မာကြီးကိုတရားခံလွှဲပြောင်းရေးဥပဒေကြမ်းကြောင့်စနားပြတာတွေဖြစ်လာခဲ့တာပါ။စနားပြပွဲတွေဟာအစောပိုင်းမှာငင်းငင်းငန်းငန်းရှိခဲ့ပေမဲ့တခါတရံမှာတော့အကြမ်းဖက်တာတွေအထိဖြစ်လာခဲ့ပြီးတော့အခုနောက်ပိုင်းမှာတော့ဒီမိုကရေစီပြည်ပြောင်းလဲရေးတွေလှုပ်ဖို့တောင်းဆိုတဲ့စနားပြပွဲတွေအဖြစ်ပါပြောင်းလဲလာခဲ့တာဖြစ်ပါတယ်ခင်ဗျာ။